ဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပါရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။
ဒေါက်တာရှင်များရှင်
။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင
်။ဆင်းရဲကန္တာ
တော်တော်ရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားသောက်ကြတဲ့အခါစားသောက်မှုမှန်မှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျိုးလင့်ချင်းအသားမထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။သောတာရှင်များရှင်ဒီကနေ့အားကြွဆေးများကိုယွန်းရှာစေရန်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်အကြွဆေးတွေကိုယွန်ရှာဖို့သားသမီးတွေကိုတုံသင်ပေးရမှာဖြစ်တယ်။အဲ့ဒီဆေးတွေကိုအတိတ်ကြာကင်းမင်းစွာနဲ့အသုံးပြုနေတာကိုလည်းသိရှိရမယ်။ဥရောပမှာရှိတဲ့သူနာပြုဆီယမတွေဟာခလေးငယ်တွေကိုဝိုင်းအရက်တွေဘီယာတွေတိုက်နေတာကိုဖော်ပြထားခဲ့ပူတယ်။အဲ့ဒီခလေးတွေဟာဘီယာတွေကနေတဆင့်အကြွဆေးတွေကိုအရသာတွေ့လာတတ်တယ်။အသက်ကြီးလာတာနဲ့အမျှအဲ့ဒီအရာတွေကိုပို့ပြီးတော့သုံးဆောင်လာခဲ့တဲ့အတွက်တဖြည်းဖြည်းအကူအညီပေးဖို့လက်လန်းမမီနိုင်တဲ့အခြေအထိအဲ့ဒီအရာတွေရဲ့လွန်မိုးမှုကိုသူတို့ခံရပြီးတော့အဆုံးမှာအရက်သမားတွေရဲ့တင်းချိုင်းကိုရောက်ရှိသွားတတ်တယ်။ဒါပေမဲ့အစားအစာကိုခုံမင်ချင်းကိုထောင်ကျောက်တစ်ခုအဖြစ်ပြောင်းလဲသွားစေခြင်းအရာကတော့အထက်ပါနည်းတစ်ခုတည်းသာမဟုတ်ပါဘူး။အစားအစာတွေဟာစိတ်ကြွဆေးရည်တွေကိုတောက်လို့တဲ့ဆန္ဒတွေကိုနှိုးဆွပေးတဲ့အရာတွေလိုပဲမကြခဏဖြစ်တတ်ပါတယ်ဟင်းခအမွေးအကြိုင်နဲ့ချက်ထားတဲ့ဟင်းတွေကိတ်မုတ်တွေအစာတုတ်မုတ်တွေနဲ့တခြားစိတ်ကြွစေတဲ့အစာအစာတွေကိုခလေးတွေရဲ့ရှေ့မှာပြင်ဆင်ပေးတတ်တယ်စီတုတ်အစာတွေကိုစားသုံးခြင်းကြောင့်အစာအိမ်ကိုထိခိုက်စေုံသာမကဘူးစိတ်ကြွဆေးတွေကိုစားလို့တဲ့ဆန္ဒတွေကိုလည်းဖြစ်ပေါ်စေတတ်တယ်သားသမီးတွေကိုမစားတဲ့နဲ့အစာအစာတွေကိုကြိုက်တယ်လို့စားသုံးခွင့်ပြုပြီးကတွင်းရဲ့တောင်းတမှုကိုစုံစားနေုံသာမကကြိုက်တဲ့အချိန်မှာစားခွင့်ပြုထားခြင်းဖြင့်သူတို့ဟာ14နှစ်လောက်ရောက်တဲ့အခါမှာလေထိုးလေနာအစာမကြေတဲ့ယောဂတဲ့ဘဝကိုမကြာခဏရောက်ရှိနေတတ်တယ်။အရက်ကိုအပြင်းထန်ဆွဲနေတဲ့ပုံကိုယ်တူရဲ့အစာအိမ်ကိုရိုက်ထားတဲ့ဓာတ်မှန်ပုံကိုကြည့်မယ်ဆိုရင်ဟင်းခအမွေးကြိုင်တွေကိုစားသုံးသူတွေရဲ့အစာအိမ်နဲ့အတူတူပဲဖြစ်ပါတယ်။အဲ့ဒီလိုအခြေအနေမှာရှိနေတဲ့အစာအိမ်တွေဟာပိုပြီးပြင်းတဲ့အရာတွေကိုတောင့်တနေတတ်တယ်။နောက်ပြီးအဆုံးမှာအဲ့ဒီလူဟာဆဲလိတ်တောက်ကျင့်လမ်းပေါ်ရောက်ရှိနေပြီဆိုတာတွေ့ရမှာဖြစ်တယ်။ကတွင်းတောင့်တမှုကိုထိန်းချုပ်ခြင်းမရှိတဲ့သူတွေဟာစုံလင်တဲ့ခရိယံအသက်တာကိုပိုင်ဆိုင်ဖို့လည်းမဖြစ်နိုင်ပါဘူး။သူတို့စားဖို့အစားအစာကိုရွေးချယ်တဲ့အခါမှာဂရုမထားခဲ့လို့ရှိရင်တင်းတို့ရဲ့သားသမီးတွေရဲ့စိတ်ပိုင်းဆိုင်ရာသိရှိနားလည်မှုကိုနိုးဆွပေးဖို့မလွယ်ကူပါဘူးမိခင်အများစုဟာမိသားစုအတွက်ထောင်ချောက်ဖြစ်စေမဲ့ထမင်းစပွဲမျိုးကိုပြင်ဆင်တတ်ကြတယ်ထောပတ်တွေဒိန်ခဲတွေအစီတွေ အစာတို့မုတ်တွေနဲ့ဟင်းခအမွေးကြိုင်ထည့်ထားတဲ့ဟင်းတွေကိုလူကြီးလူငယ်အားလုံးစိတ်ကြိုက်စားနေကြပါတယ်။အဲ့ဒီအစာတွေဟာအစာအိမ်ကိုကမော့ကမဖြစ်စေတယ်။အာယုံကြောတွေကိုလည်းမတိမငြိမ်ဖြစ်စေတယ်။အသိဉာဏ်စွမ်းအားကိုအားနည်းစေတယ်။အသွေးအသားလည်းမဖြစ်စေနိုင်တဲ့အပြင်အဆီများတဲ့အစာအစာတွေဟာအစာကြေဖို့လည်းခက်ခဲလာပါတယ်။ဒိန်ခဲတွေကိုစားခြင်းကြောင့်အသက်အန္တရာယ်ကိုတောင်မှထိခိုက်စေနိုင်တယ်။ဖြူအောင်ဖွထားတဲ့ဂျုံမုတ်နဲ့ပြုတ်လုထားတဲ့ပေါင်မုတ်တွေဟာဂျုံချမ်းနဲ့ပြုတ်လုထားတဲ့ပေါင်မုတ်တွေမှာတွေ့ရတဲ့အာဟာရဖြစ်စေတဲ့အရာတွေချို့တဲ့နေတာကိုတွေ့ရတယ်။အဲ့ဒီလိုပေါင်မုတ်တွေကိုပုံမှန်စားသုံးခြင်းဟာအကောင်းဆုံးကျန်းမာရေးအခြေအနေကိုထိမ့်သိမ်းနိုင်ခြင်းမရှိပါဘူး။ဟင်းခအမွေးကြိုင်တွေဟာအစာအိမ်မှာရှိတဲ့နှူးညံ့တဲ့အကာကိုရှေးဥစွာရယံစေတယ်။ဒါပေမဲ့အဆုံးမှာနှူးညံ့တဲ့အစာအရင်အတွေ့အာယုံတွေကိုဖျက်ဆီးပစ်တတ်တယ်။ဒီအခါမှာသွေးဟာဆူထလာပြီးကိုခြင်းတရားနဲ့အတိတရားတွေအားနည်းလာတဲ့အခါမှာမကောင်းတဲ့စိတ်တွေဝင်လာတတ်ပါတယ်။နောက်ပြီးရုံညံ့တဲ့ရမဲ့ရဲ့ဘဝကိုရောက်ရှိသွားတတ်တယ်။မိခင်တွေဟာရိုစင်းပြီးအာဟာရရှိတဲ့အစာတွေကိုမိသားစုအတွက်ပြင်ဆင်တတ်အောင်လေ့လာသင့်ပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါရရှင
်။ကိုရောမာတဝါချာပေသူမဖြစ်နိုင်ရ။ကိုရောသာကျွန်ုပ်ဤသက်ကျွန်ုပ်ဤဘဝကိုပေးပိုင်သူ။ကျွန်ုပ်ရဲ့ခြင်းစီမျောနေခြင်းများနဲ့ကျွန်ုပ်ရဲ့ဝိညာဉ်ကဲတင်ခြင်းခွေးတော်ကိုရောမာတဝါချာပေသူမဖြစ်နိုင်ရ။ကျွန်ုပ်ဤသက်ကျွန်ုပ်ဤဘဝကိုပေးပိုင်သူကျွန်ုပ်ရဲ့ကြက်စီမျော်လင့်ခြင်းများနဲ့ကျွန်ုပ်ရဲ့ဝိညာဉ်ကဲတင်ခြင်းခွေးအတွက်ကိုရောမာတပါချာဘယ်သူမပေးနိုင်ရသီမီရဲ့အရေးလွှမ်းမိုးချိုင်ထဲသို့ရှောက်ခဲရစဉ်ဝေကာခဲ့ပြီမာတရဲ့တကုတ်ကြောပင်လောင်ချိုင်မှာကိုရောကဲနောင်ရွယ်
ဓမ္မစရာဦးတိမ်အောင်ဆံမှာဟောကြားဝင်လာပြီးမှာဖြစ်ပါတယ်ရှင်။နာတော်တာဆင်းရင်ခွန်အာယူကြပါစို
့။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပေါင်းနဲ့ပြေဝဆုံးနေကြပါစေ။ဒီနေ့မင်္ဂလာရှိတော်နေ့တင်ပါသို့ရှင်။ချစ်တော်တောတာရှင်များအတွေ့ဆက်လက်ပြီးတော့ဝင်ငှသွားမယ့်သတင်းစကားကတော့အစဉ်မြဲတည်သောကရုဏာနော်အစဉ်အမြဲတည်သောကရုဏာဆိုတဲ့အကြောင်းအရာကိုကြားနာမှာဖြစ်ပါတယ်ပါနော်ဖရာသခင်ကအစဉ်အမြဲတည်ရှိတဲ့ကရုဏာတော်ရှိတဲ့ဖရာဖြစ်တယ်ဆိုတာကိုဆက်လက်ပြီးတော့ကြည့်ကြပါစို့ခြေတော်မိတ်ဆွေတို့စာလံကျမ်းခန်း136အငယ်1ကနေနှစ်ပါဆိုရှင်ဘလို့ပြောထားလဲဆိုတော့ထာဝရဖရာသည်ကောင်းမြတ်တော်မူ၍ကရုဏာတော်အစဉ်အမြဲတည်သောကြောင့်က ုံကျေးဇူးတော်ကိုချီးမွမ်းကြလော။ထာဝရဘုရားဟာကောင်းမြတ်တော်မူတဲ့ဘုရားဖြစ်တယ်။ကရုဏာတော်အစင်မြဲတည်တဲ့ဘုရားဖြစ်တယ်။နော်။ဒီလိုကြောင့်ကျွန်တော်တို့ကဘုရားသခင်ရဲ့ကျေးဇူးတော်ကိုအမြဲတမ်းချီးမွမ်းကြဖို့အရင်ကြီးကြည့်ပါတယ်။ကျွန်တော်တို့ကိုးကွယ်နေတဲ့ဘုရားသခင်ကျွန်တော်တို့ကိုစောက်ရှောက်နေတဲ့ဘုရားကျွန်တော်တို့နဲ့အတူရှိနေတဲ့ဘုရားသခင်ကနော်။သေးတိမ်ပြီးတော့ကျွန်တော်တို့အတွက်မျောနှင်းချက်ကင်းမဲ့နေတဲ့အရာတွေမဟုတ်ဘူး။ဖရာသခင်နဲ့တူပေါင်းဖက်ခြင်းအပြင်ကျွန်တော်တို့ဖရာသခင်ကကောင်းမြတ်တော်မူတဲ့ဖရာဖြစ်တယ်။ကျွန်တော်တို့ဘုံမှာကရုဏာတော်နဲ့တည်ရှိပြီးတော့စောင့်ရှောက်နေတာဖြစ်ပါတယ်။ဒါကြောင့်ယနေ့ခေတ်လူသားတွေရာဆိုရှင်တည်ငြိမ်မှုရှိကြသလား။ချစ်တော်မိတ်ဆွေတို့။ဒါတော့ဖရာရဲ့ကရုဏာတော်ကအစင်မြတ်တည်တဲ့အရာကဖရာရဲ့ကရုဏာတော်ပဲဖြစ်တယ်။ယနေ့ဒီကမ္ဘာလောကကြီးမှာစင်မြတ်တည်တဲ့ဟာဘာမှမရှိဘူး။နော်။ဘယ်အရာမှတည်နေတဲ့အရာဘာမှမရှိဘူး။ချစ်တော်မိတ်ဆွေတို့ဒါအစင်မြန်တည်တဲ့အရာကဘုရားသခင်ရဲ့ကရုဏာတော်ပဲရှိပါတယ်။ဘုရားသခင်ရဲ့ကရုဏာတော်ကအစင်မြန်တည်တဲ့အရာမှာကျွန်တော်တို့ကစိတ်ကပ်မယ်အံ့နံမယ်ဘုရားနဲ့တူလက်တွဲမယ်ဆိုရင်ကျွန်တော်တို့ရဲ့အသက်တာကိုပြန်လဲပြီးတော့စမ်းစစ်ပါ။ဘလောက်လုံခြုံမှုရှိသလဲ။ယနေ့ချစ်တော်မိတ်ဆွေတို့လူသားတွေရာလို့ရှိရင်စိုးရွံနေကြတယ်ကြောက်လန့်နေကြတယ်။ဒီကမ္ဘာလောကကြီးမှာတည်နေတဲ့နေရာဘာမှမရှိတဲ့အတွက်ကြောင့်အသက်မှာလို့ရှိရင်လုံခြုံမှုမရှိကြတော့ဘူး။ယနေ့မှာတို့ရှင်ကမ္ဘာလောကကြီးမှာစိပေးစိတန်ကြောက်လူတွေပြေးကြလွားကြနဲ့အသက်ရှင်နေကြတယ်။အိုးတွေအိမ်တွေကိုစွန့်ခွာပြီးတော့စိပေးလို့ရလို့ကြောင်းပြေးနေကြတယ်။လူတွေအများကြီးပဲနော်လူတွေအများကြီးပဲ။တပောင်းအပေးတန်းနော်တပောင်းအပေးတန်းကြောင်းပဲလူတွေရာတို့ရှင်ကိုယ့်နေရာကိုစွန့်ပြီးတော့အသက်လွတ်ရလို့ကြောင်းပြေးနေရတယ်။ချစ်တော်မိတ်ဆွေတပောင်းအပေးတန်းငရင်းလှုပ်လို့လူတွေမြောင်များစွာဒုက္ခရောက်တဲ့နေရာတွေအများကြီးပဲ။ယနေ့ကမ္ဘာလောကကြီးမှာဆိုရှင်လိုက်ပြီးတော့ထောက်ပြပြီးတော့ပေါ်ပြောင်းလို့တာမှမကုံနိုင်ပါဘူး။ဒီတဘာဝပေးတယ်။အခုချိန်မှာရေကြီးနေကြတယ်။နော်။ရေကြီးတဲ့နေရာတွေမှာဆိုရှင်လည်းလိုက်ပြီးတော့လက်ထောက်ပြီးတော့ပေါ်ပြဖို့ရန်အတွက်နိုင်ငံတွေမြောင်များစွာပေါ်ပြလို့မကုံနိုင်ပါဘူး။ဒါချစ်တော်မိတ်ဆွေတို့။ယနေ့တဘာဝပေးတဲ့နေရာလူတွေအရဆိုရှင်ပြေးကြလွှားကြနဲ့အချိန်ကုန်နေကြပြီ။နော်။နောက်ယောဂဗျာတွေချစ်တော်မိတ်ဆွေတို့ယနေ့ယောဂဗျာတွေရာဆိုရှင်လူတွေရဲ့အနားမှာဆိုရှင်ဝိုင်းဝိုင်းလဲပြီးတော့ယောဂဘောင်းစုံဝင်ရောက်ထိုးနေနေတယ်ဝင်ရောက်ထိုးနေနေတယ်ဒါကြောင့်ယောဒီယောဂဝေဒနာတွေခံစားနေကြပြီးတော့လူတွေကဆိုရှင်စိုးရိမ်နေကြတယ်ပူပန်နေကြတယ်မိမတို့ရဲ့အသက်အတွက်အန္တရာယ်ကြီးကြီးဆက်ရောက်နေတဲ့အခါမှာလူတွေဘလောက်ထိစိုးရိမ်ကြမလဲเนาะချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့အားလုံးအသက်တာမှာဆိုရှင်တီတီငိမ့်ငိမ့်နဲ့အသက်တာကိုရှင်တန်ဖို့ရန်အတွက်မလွယ်ကူတဲ့အခြေအနေမျိုးရောက်နေပါတယ်ဒီလိုအခြေအနေမျိုးမှာကျွန်တော်တို့မှဆိုရှင်မျောလင်းချက်ကင်းမဲ့သွားတဲ့အသက်ရှင်ဖို့မဟုတ်ပါဘူးချစ်တော်မိတ်ဆွေတို့ယနေ့ယောဂဗျာတွေမှာဆိုရှင်တော့ယခုလောလောဆယ်ဖြစ်ပြနေတဲ့ကပ္ပကယောဂကြီး COVID-19 ဟာဆိုရှင်ချစ်တော်မိတ်ဆွေတကပ္ပလုံးကိုပြန့်နှံ့သွားတယ်တကပ္ပလုံးကိုပြန့်နှံ့သွားပြီးတော့ဒီကပ္ပလုံးမှာရှိတဲ့လူသားတွေအားလုံးကဒုက္ခရင်ဆိုင်နေရတယ်ယောဂမရတဲ့သူကလည်းစီးပွားရေးဒုက္ခခံစားနေရတယ်။ယောဂမရတဲ့သူတွေကလည်းမိမတို့ရဲ့ဘဝတတမှာမျောလင်းချက်တွေကင်းမြတ်နေကြတယ်။သွားလာဖို့ရန်အတွက်လည်းခက်ခဲနေကြတယ်။နော်။အချိန်နဲ့အချိန်ခါဘလို့မှလှုပ်ရှားလို့မရနိုင်တဲ့အချိန်တွေမျိုးရှိနေပြီ။ဒါကြောင့်ချက်တော်မိတ်ဆွေတို့ယနေ့ကပ္ပလူဦးရေ23တန်းနီးပါးလောက်ဟာဒီယောဂဝိညာဏကိုခံစားနေကြရတယ်။နော်။ဒီယောဂကြောင့်ပဲယနေ့ကပ္ပကတ်ယောဂကြီးကြောင့်ပဲလူဦးရေ၈သိန်းနီးပါးလောက်ဟာအသက်ဆုံးရှုံးခဲ့ရပြီ။နော်။မိမိတို့ရဲ့ကိုယ်ခန္ဓာကိုဘယ်တော့မှဆုံးရှုံးခြင်းတဲ့ကိုဘယ်သူမှမရောက်ချင်ကြဘူး။တိုးပေမဲ့ဒီယောဂဗျာတွေကြောင့်ချစ်တော်မိတ်ဆွေတို့မသေးခြင်းပဲနဲ့တည်နေရတယ်။မဆုံးရှုံးခြင်းပဲနဲ့ဆုံးရှုံးနေရတယ်။နော်။ကျွန်တော်ရဲ့ဘဝတတမှာစဉ်းစားကြည့်ပါ။လူသားတွေစိုးရိမ်ကြတယ်ပူပန်နေကြတယ်။နော်။ချစ်တော်မိတ်ဆွေတို့ကုံစီလာပြီးတော့ carry လောက်ပြီးတော့လာရောင်းတဲ့အခါမှာကျွန်တော်တို့တွေကအားပေးကြတယ်ဝယ်ယူကြပါတယ်။နောက်ဆုံးမူရစ်ဆေးဝါးရောင်းရင်တောင်းမှဝယ်သုံးမဲ့သူရှိပါတယ်။နော်အန်ဒီရဲ့ကြီးပါတယ်။အသက်ဒီမူရစ်ဆေးဝါးတုံးခြင်းရတယ်အသက်ကိုသိစေနိုင်ပါတယ်။ဒါပေမဲ့ဝယ်သုံးတဲ့လူရှိပါတယ်။ဒါပေမဲ့ချစ်တော်မိတ်ဆွေတို့ယောဂါကို carry လောက်လာတဲ့လူကိုတော့ကျွန်တော်တို့တွေကယောဂါကိုတော့ဘယ်သူမှမဝယ်ချင်ကြဘူး။ယောဂါတို့ကဘယ်သူမှလည်းမလိုချင်ကြဘူး။မိမိရဲ့အိမ်မှာယောဂါဒီကိုမျောင်းများစွာဝယ်ထားပြီးတော့ဘယ်သူမှလည်းမသိမ်းကျင်ကြဘူးချစ်တော်မိတ်ဆွေတို့ဒါကြောင့်ယနေ့လူသားတွေကလို့ရှင်စိုးရိမ်ကြောက်လန့်နေတဲ့အချိန်ခါမျိုးဒ ုက္ခကြီးကျယ်တဲ့စိတ်ဒုက္ခရောလူဒုက္ခရောခံစားနေတဲ့အချိန်မျိုးရောက်ရှိနေပါတယ်။အဲဒါကြောင့်မိသားစုကျန်းမာရေးမိသားစုစားဝတ်နေရေးမိသားစုစီးပွားရေးနော်အဆဆရရလူတွေကဆိုရှင်ပူပန်နေကြတယ်တောကတွေရောက်နေကြတယ်တနေ့တနေ့ကျွန်တော်တို့ရဲ့အသက်တာဆိုရှင်ပူပင်တောကနေတဲ့ပဲအချိန်ကုန်ခဲ့ရတဲ့အချိန်ကုန်ခဲ့ကြတယ်နော်မနေ့ကနေစားပြီးတော့ညညကနေစားပြီးတော့မနေ့မိုးရင်းထိပူပင်တောကတွေနဲ့ပဲကျွန်တော်တို့တွေကတန်တရာလဲပြီးတော့အသက်ရှင်နေကြတယ်ချစ်တော်မိတ်ဆွေတို့ကျွန်တော်တို့အားလုံးကဒီအရာတွေနဲ့ရှင်သန်နေရတဲ့ကာလမှာမတည်ငြိမ်တဲ့အရာမှာတည်မြဲခြင်းကိုပေးနေတယ်ဘုရားသခင်ရဲ့အစင်မြတ်တည်တဲ့ကရုဏာတော်ကိုတော့ကျွန်တော်တတိရဖို့ရန်ရည်ကြည့်ပါတယ်နော်ဖခင်သခင်ရဲ့ကရုဏာတော်ကကျွန်တော်တို့ပုံမှာလုံလောက်နေတယ်ကျွန်တော်တို့အကွယ်ကာတဲ့စောက်ရှောက်ခဲ့တဲ့ကရုဏာတရားတွေကကျွန်တော်တို့ပုံမှာအလွန်မှပင်လုံလောက်နေတယ်ဒီလုံလောက်တဲ့ကရုဏာတွေကိုကျွန်တော်ခံစားနေရတဲ့အခါမှာမိတ်ဆွေအသက်တာမှာဒီဒုက္ခဒုက္ခတွေရာနေမှာလွယ်လွယ်လေးနဲ့ရှောင်ခွင်းနိုင်မှာဖြစ်တယ်လွယ်လွယ်လေးနဲ့ကျွန်တော်တို့ရဲ့ဘဝတဏ္ဍာပါစိတ်ချမ်းမှာကိုချမ်းသာတဲ့သွားနိုင်မှာဖြစ်ပါတယ်အဲ့တော့စာလံကျမ်းခန်း121အငယ်1ကနေ3ပါငါ့ကိုမဆာချင်းကြောင်းသည်ပေါ်ထွက်ရတော့တောင်ရိုးပေါ်သို့မျောကြည့်၏ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူသောထာဝရဘုရားထံတော်မှငါ့ကိုမဆာချင်းကြောင်းသည်ပေါ်ထွက်ရ၏သင်ခြေကိုချော်စေခြင်းကအခွင့်ပေးတော်မမူသင်ကိုစောင့်ရှောက်တော်သည်အိတ်တော်မမူနော်ဒါရောချစ်တော်မိတ်ဆွေတို့ယနေ့ကရုဏာတော်အစင်မြတ်တည်တဲ့ဘုရားသခင်ကကျွန်တော်တို့အပေါ်မှာဘလောက်ထိကရုဏာရှိတယ်နော်ကျွန်တော်တို့ကိုဖန်ဆင်းတဲ့ဘုရားဖြစ်တယ်ကျွန်တော်တို့ကိုကွယ်ကံနေတဲ့ဘုရားဖြစ်တယ်ဒါကြောင့်ဘုရားသခင်အားလို့ကျွန်တော်တို့ကိုအမြဲတမ်းမားဆနေတဲ့ဘုရားဖြစ်တယ်နောက်တော့ဘယ်လောက်ထိမားသားတယ်လဲကျွန်တော်တို့ရဲ့ခြေကိုချော်စေခြင်းကအခွင့်ပေးတော်မမူဘူးတဲ့ကျွန်တော်သွားခြင်းလာခြင်းလှုပ်ရှားမှုကျွန်တော်ရဲ့အသက်တာတိဆောက်ခြင်းကျွန်တော်တက်တာယုံကံရခြင်းအဲ့ဒီခြေနေမျိုးမှာဘယ်တော့မှခြေချော်ဖို့ရန်တဲ့ဘုရားကအခွင့်ပေးတော်မမူဘူးဒါကြောင့်တင့်ကိုစောင့်တော်သူသည်အိတ်တော်မမူကျွန်တော်တို့ကိုစောက်ရှောက်တဲ့ဘုရားသခင်ကအိတ်တဲ့ဘုရားမဟုတ်ဘူး။ဒါဆာလံကြံခိုင်းတရား19အငယ်105မှာဘလို့ပြောထားလဲဆိုတော့နှုတ်ကပတော်ဒီကျွန်တော်ရှေ့မှာမိခွေဖြစ်၍ကျွန်တော်လန်ခီကိုလင်းစေပါ၏။ဒါချစ်တော်မိတ်ဆွေတို့ဘုရားသခင်ကကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်အမြဲတမ်းအလင်းအားဖြင့်စောင့်ပြီးတော့လမ်းပြနေတဲ့ဘုရားဆိုတာကိုသိရှိဖို့ရန်အတွက်အရန်ရေးကြည့်ပါတယ်။ဒါကြောင့်ဆာလံကြံခိုင်း40အငယ်17မှာအိုးငါဝိညာဉ်တဲ့ဒီအဘဲကြောင့်ညှိုးငဲ့တနည်းငါအထဲမှာအဘဲကြောင့်မငြိမ်မဝှက်ရှိတနည်းဖခင်သခင်ကိုမျော်လင့်နေရဲ့နေလောငါကိုကဲတင်တော်မူသောအရှင်ကိုးကွယ်တော်ဖခင်သခင်ဤခြင်းတော်ကိုငါချီးမွမ်းထောပနာပြုရလေအံတည်းဆိုပြီးတော့ကျွန်တော်တို့အားလုံးကပြောနိုင်ဖို့ရန်အတွက်ရန်ရည်ကြည့်ပါတယ်ဒါကျွန်တော်တို့ရဲ့တက်တာမှာဖခင်သခင်ရဲ့စင်မြန်းတည်တော်မူသောဖခင်သခင်ရဲ့ကရုဏာတော်ကိုအမြဲတမ်းကိုယ်စားယုံကြည်ခြင်းအပြင်အသက်တာကိုရှင်သန်ပြီးတော့အိုးငါဝိညာဉ်တင်းသည့်အဘဲကြောင့်ညှိုးငယ်သည်နီကျွန်တော်ညှိုးငယ်ပြီးတော့အသက်ရှင်မဟုတ်ပဲနဲ့ငါကိုကယ်တင်တော်မူသောငါကိုးကွယ်သောဘုရားသခင်ကြီးတို့တော်ကိုငါချီးမွမ်းမယ်ဆိုတဲ့ဂရိကဝတ်နဲ့ကျွန်တော်အသက်တာကိုဆက်လက်ပြီးတော့ရှောက်လန်းကြပါစို့လို့အားပေးတိုက်တွန်းနေဒီကုန်းချုပ်ပါလေချစ်တော်မိတ်ဆွေများဘုရားသခင်ပို့ပြီးတော့ကောင်းချီးမလားသွန်လောင်းချပါစေThank you.
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။သောတာရှင်များရှင်။ခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကတန့်ရှင်သောပတ်ဝန်းကျင်ဖန်ပြီးခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။သောတာရှင်များရှင်။ခရီးရန်အိမ်နောင်တိုင်းမှာစီကံရှိတင်ပါတယ်။မိဘနှစ်ပါးတို့ရဲ့အချင်းချင်းပြောဆိုဆက်ဆံမှုနဲ့အမှုရာတွေဟာသားသမီးများအားဖြစ်လာစေလိုတဲ့အတိုင်းမျက်နှိုးဖွယ်သောပုံစံနမူနာများဖြစ်နေတင်ပါတယ်။တန့်စင်တဲ့အပြောအဆိုနဲ့မှန်ကန်တဲ့ခရီးရန်ယဉ်ကျေးမှုကိုဆွဲမြင်ကျင့်သုံးသင့်ပါတယ်။သားသမီးများနဲ့လူငယ်များအားအချင်းချင်းလေးစားရန်နဲ့ဖျားသခင်ကိုကြောက်ရွံ့ယိုတည်ပြီးလူကျင့်ဝတ်များကိုလိုက်နာဆောင်ရှောက်ရန်လမ်းညွန်ကြမှတ်ရမယ်။ဖျားသခင်ရဲ့ပြည့်ညတ်တော်တွေကိုလည်းဆောင်ရှောက်ယိုတည်လေးစားရန်မိဘတွေကတင် जा ပေးရမယ်။ဒီလိုကျင့်ဝတ်ခြင်းစဉ်တွေကိုသားသမီးတွေရဲ့အသက်တာမှာပုံသွင်းပေးနိုင်မယ်ဆိုရင်လူအများနဲ့ပေါင်းသင်းဆက်ဆံရမှာလဲအထောက်အမဖြစ်နေပါလိမ့်မယ်။သားသမီးတွေအားဝိညာဉ်ခွန်အားနည်းတဲ့အပေါင်းအသင်းတွေကိုလည်းတန့်ရှင်းရနိုင်ငံတော်သို့သွားရလန်းနဲ့တန့်ရှင်းဖြူစင်တဲ့ပတ်ဝန်းကျင်ကိုဖန်တီးပေးနိုင်ကြပါလိမ့်မယ်။မိဘတို့ရဲ့ဆုံးမဩဝါဒတိုင်းဟာအဆင့်တန်းမြင့်ပြီးမုံမြတ်တဲ့အကြောင်းချက်တွေဖြစ်နေတင်ပါတယ်။ဒါမှသာတရားစီရင်ရန်နေ့ရက်ကိုရောက်တဲ့အခါအသက်စာဆောင်မှာရှက်ကြောက်ခြင်းနဲ့ကင်းစင်တဲ့မှတ်တမ်းကိုတွေ့မြင်ရမှာဖြစ်ပါတယ်ရှင်။ဒီလိုတင် जा ချက်တွေကိုရရှိထားတဲ့သားသမီးတွေဟာလည်းကြီးလေးတဲ့တာဝန်ကိုထမ်းဆောင်နိုင်ပြီးသူတို့ရဲ့ပုံစံနမူနာအားဖြင့်သူတစ်ပါးတွေဟာလည်းအမှန်တရားကိုမြင်နိုင်မှာဖြစ်ပါတယ်။ကိုချင်းတရားထိမ့်သိမ့်တဲ့သူတွေဟာအဲ့ဒီလူချင်းဝန်စီကံတွေကိုလေးစားကြမှာဖြစ်ပါတယ်။သားသမီးတွေရဲ့ကာယခွန်အားညံဆွဲအင်နဲ့ကျင့်ဝတ်ကျင့်စဉ်တွေကိုအတူယူလာကြလိမ့်မယ်။ဒီလိုသူတွေဟာခိုင်ခန့်မြန်မြန်နဲ့နယံနဲ့ကာကွယ်ထားပြီးဖြစ်တဲ့အတွက်မကောင်းမှုတွေကိုသွေးဆောင်တဲ့ဒုစရိုက်တွေကိုလည်းလွယ်ကူစွာကြောခိုင်းနိုင်ကြပါလိမ့်မယ်။သောတာရှင်များရှင်။ရွှင်လန်းချမ်းမြေ့ပွဲဖြစ်တဲ့အိမ်တောင်ပြိုထောင်ပါကဲတင်ရှင်ရဲ့ဂုံအင်ကလက္ခဏာတွေကိုလိုက်လျှောက်ကျင့်သုံးရမှာမိဘတွေနဲ့သားသမီးတွေအတွဲရွှင်လန်းချမ်းမြေ့ပွဲအိမ်တောင်တည်ထောင်ရမယ့်ဝတ်တရားကိုဘယ်သောအခါမှတတိမလစ်ပါနဲ့သခင်ခရစ်တော်ကိုအိမ်တောင်ထဲသို့ခေါ်ဆောင်ထားမယ်ဆိုရင်မိဘတွေဟာလည်းအမားနဲ့အမန်ကိုခွဲခြားသိမြင်မှာဖြစ်ပါတယ်သားသမီးတွေကိုလည်းဖြောင့်မတ်တဲ့တစ်ပင်တွေအနေနဲ့ရက်တီလဲရှိပြီးဝိညာဉ်တော်အသီးကိုတီးချဖို့ကူညီမဆနိုင်မှာဖြစ်ပါတယ်တော်တာရှင်များရှင်လူဖွာသက်တာမှာဒုက္ခများဖြစ်စည်းလွှမ်းမိုးမှုတွေကြုံတတ်ပါတယ်ဒုက္ခဆိုတာလူသားတို့တွေ့ကြုံရစမြဲဓမ္မတာပဲဖြစ်ပါတယ်ရှင်ဒီလိုတိမ်လွာဖုံးအုပ်ထားတဲ့အလားตาယာမှုကိမဲ့တဲ့နေ့ရက်တွေကိုရင်ဆိုင်ရတဲ့အခါတီးခန့်ခြင်းတရားကျေးဇူးတရားနဲ့မေတ္တာတရားအပြင်ဝမ်းမြောက်ရွှင်လန်းခြင်းတရားကိုရယူလိုက်ပါရိုးရိုးရှင်းရှင်းနေအိမ်ဖြစ်စေပြီးရွှင်လန်းဝမ်းမြောက်ဖွယ်သောစကားတွေကိုအမြဲတစီပြောဆိုကကရုဏာတရားကိုလက်ကင်ထားပြီးယဉ်ကျေးသိမ်မွေ့ခြင်းနဲ့မေတ္တာတရားကိန်းအောင်တဲ့အိမ်တောင်ဖြစ်ပါစေအိမ်တောင်ရဲ့စည်းကမ်းကိုတန်ကျင်လုံးပမာမတင်းပါစေပဲညံအမျောအမြင်ဖြစ်၎င်းမေတ္တာဖြင့်၎င်းကြီးကျက်ကုကဲတင်ပါရရှင်သားသမီးတို့ဟာလည်းမေတ္တာဖြင့်အုပ်ချုပ်ခြင်းကိုလိုလားစွာလိုက်နာပါလိမ့်မယ်မိဖတွေကလည်းသားသမီးတွေကိုအလင်းတင်နိုင်ချီးမွမ်းပါသူတို့ရဲ့အသက်တာကိုတတ်နိုင်သမျှပျော်ရွှင်စရာဖြစ်စေပါမေတ္တာကရုဏာကိုထင်ရှားစေခြင်းအပြင်သူတို့ရဲ့နှလုံးသားကိုပျော့ပြောင်းစေပါဒီလိုမှသားသမီးတွေရဲ့နှလုံးသားဟာတမန်တရားမျိုးစေ့အတွက်အသင့်ပြင်ထားပြီးဖြစ်ပါလိမ့်မယ်သခင်ဖျားဟာမြေကြီးပေါ်သို့မိုးတိမ်တဲ့ရေကိုသာပေးတာမဟုတ်ဘဲတင့်တယ်လှပပြီးရွှင်လန်းတဲ့ရောင်ခြည်ကိုပါပေးထားခြင်းဖြစ်တဲ့အတွက်တစ်စိတ်ကလေးများကိုအပင်ပေါက်စေကပန်းပွင့်ကလေးတွေကိုလည်းပွင့်လာစေတာကိုသတိပြုပါသားသမီးတို့ကိုအပြစ်ကိုဖော်ပြဆုံးမသွန်သင်ပေးခြင်းပြုုံသာမကမေတ္တာကရုဏာရှိထားပြီးအားပေးချီးမွမ်းရမှာဖြစ်ပါတယ်ရှင်အိမ်တောင်မှာစိတ်ဝမ်းကွဲမှုမရှိပါစေနဲ့ဖြောင့်မတ်ခြင်းတရား၌အိမ်တော်မိသားစုတိုင်းဟာအသင့်အတင့်နေထိုင်ခြင်းနဲ့ငြိမ်သက်ခြင်းရရှိရန်လိုအပ်လာပါတယ်ရှင်။နာတော်တာဆင်ခဲ့ကြတဲ့အိမ်တော်မိသားစုအားလုံးပေါ်ဖတ်ဖြားရှင်ကောင်းချီးချပေးပါစေရှင်။
တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှိတင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့3996386176ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39986866669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်။
AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။